မြန်မာနိုင်ငံမှာလာမယ့်2025ခုတွင်လူသားချင်းစာနာမှုအကူအညီလိုအပ်သူတန်း20လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောလိုက်ပါတယ်။အဲ့ဒီအထက်က5တန်းခွဲလောက်ဟာအသက်ရှင်နေထိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့ UNOCHA ကဒီကနေ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပဋိပက္ခတွေစစ်ပွဲတွေတဘာဝဘေးအန္တရာယ်တွေကာယောဂါတွေပောက်ကွဲစေတတ်တဲ့ပစ္စည်းတွေနဲ့မြေမြုပ်မိုင်းဘေးအန္တရာယ်စတဲ့အန္တရာယ်တွေကြောင့်လူသား20လောက်ဟာလာမယ့်2025ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်မယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီအထက်က5.5တန်းလောက်ကတော့အသက်ရှင်နေထိုင်ရေးအတွက်အကူအညီမဖြစ်မနေလိုအပ်တယ်လို့လည်းသတိပေးထားပါတယ်။ပဋိပက္ခနဲ့စစ်ပွဲတွေကြောင့်အိုးအိမ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဆွန့်ခွာထွက်ပြေးရသူအရေးအတွက်ဟာတိတိတသာတိုးလာနေပါတယ်။အကြံအပြည့်တော့လူ3တန်းခွဲလောက်ဟာအိုးရင်ဆွန့်ခွာထွက်ပြေးခဲ့ရပြီးအဲ့ဒီအထက်က3မုတ်တပုံကကလေးတွေဖြစ်ပါတယ်။အထွေထွေအကြံတဲတွေကြောင့်လူ15တန်းလောက်ဟာအစားအစာမလုံလောက်တဲ့ဘေးကိုကျုံနေရပြီးကျန်းမာရေးပညာရေးတွေကလည်းစိုးစိုးဝါးဝါထိခိုက်နေပါတယ်။ဒါအပြင်တန်းပေါင်းများစွာသောမြန်မာပြည်သူတွေဟာအန္တရာယ်ကင်းကင်းနေနိုင်တဲ့နေရာထိုင်ခင်းမရှိသလိုတန်ရှင်းတဲ့တောက်သုံးရင်မရရှိတဲ့အကြောင်းကိုလည်း UNOCHA ကပြောဆိုထားပါတယ်။